မြန်မာအစိုးရနဲ့မကြခင် NGO လက်မှတ်ရေးထိုးဖို့ထုတ်ပြန်ထားတဲ့မွန်ပြည်သက်ပါတီရဲ့ထိမ့်သိမ့်ခံထားရတဲ့တပ်ဖွဲ့ဝင်900ကိုဒီကနေ့မှာတော့ကြိုင်မျိုးအချင်းထောင်ကနေလွှတ်ပေးလိုက်ပါတယ်အစိုးရကနေဖမ်းဆီးထားတဲ့မွန်ပြည်သက်တပ်ဖွဲ့ဝင်900ကိုနိုင်ငံတော်သမ္မတရုံးရဲ့ရာဇဝတ်ကျင့်ထုံးဥပဒေပုံမှား400တဲ့ပုံမှားခွဲ1အရလွန်ငင်းချမ်းသာခွင့်ပြုလိုက်တယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်။ထိုင်းချီဆိုင် view မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ပါ။နိုင်ငံတော်သမ္မတရုံးရဲ့အမိတ်အရမွန်ပြည်နယ်ချက်မြောအချင်းဆောင်မှာထိန်းသိမ်းထားတဲ့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်900ကိုဒီမိနစ်မှာပြန်လည်လှုပ်ပေးလိုက်ပြီလို့မွန်ပြည်သက်ပါတီမော်လမြိုင်ဆက်ဆံရေးယုံဒုတိယတာဝန်ခံပူကြီးသုံးနုံကမွန်ပါတာနဲ့အခုလူပြောပါတယ်
ဒီမှာအကောင့်တီကလောင်ဒွားရခါမလာကြာဘူးပါဟောမိုင်းကြီးကတော့တာဝရရောက်မှု
လားသူပြောတော့ကတော့သူတို့ကပြန်လည်လှုပ်ပေးပြီတထုံခရံတပ်ဖွဲ့ဝင်တယောက်ကတော့ကြံသောရွာကိုပို့ထားပြီးခွဲခရံကဖွဲ့ကတော့ရင်းမြို့ကိုပို့ထားပြီးမော်လမြိုင်ခရံကတပ်ဖွဲ့ဝင်တယောက်ကိုလည်းပို့လိုက်ပြီလို့မွန်ပါတာနဲ့ပြောဆိုသွားတာပါဒီလိုလွတ်မြောက်လာတာဟာနိုင်ငံတော်သမ္မတရုံးကနေလွှတ်ငင်းချမ်းသာခွင့်အမိတ်ရလို့တခြားမွန်ပြည်သက်ပါတီတာဝန်ရှိသူတို့ကဆိုပါတယ်ပြန်လည်လွတ်မြောက်လာတဲ့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်9ဦးဟာလက်နက်ကင်ဆောင်မှုအကောက်ခွန်ကောက်ခံမှုနဲ့မနစ်ကမြန်မာဆိုးရွားကနေဖမ်းဆီးထိန်းသိမ်းထားခြင်းခံခဲ့ရတဲ့သူတွေဖြစ်ကြပါတယ်မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်9ဦးကိုပြန်လွှတ်ပေးတာဟာမွန်ပြည်သက်ပါတီအနေနဲ့ ICA ပြည်ကြားလက်မှတ်ရေးထိုးဖို့နိုင်ငံတော်အကြီးအကဲတွေကိုကတိပြုထားတဲ့ဖြစ်စဉ်နဲ့သက်ဆိုင်နေတယ်လို့မော်နငရီလိလသုံးသက်သူနိုင်မင်းမင်းလွယ်ကဆိုပါတယ
်မတိပါဘီသွားလာတာချိုးကလည်းနဲ့မယူဆောင်ရဆိုပြီးတော့ဒီနေ့အတူရင်းယူလာတာဖမ်းမိတဲ့ဟာတွေရောတော်တော့သူတို့ရန်ကုန်ကိုခိချရတယ်ထုတ်ချတဲ့ကဘာလဲဖမ်းဆီးထားတယ်ဆိုတော့အဲ့ဒါကိုအကအဲ့ဒီမထိုးလို့ဒီလိုမျိုး PR ပေးတဲ့ပုံစံမျိုးဖြစ်နေတယ်သူကအဲ့ဒီထိုးဖို့လာလာတာတော်တော်ကိုဒီစားပြီးတကယ်ကိုတန်တော့အဲ့ဒီစားနေတယ်ဒီနိုင်ပြွားပြီးသူကြည်ညင်းဟာလည်းစီနိုင်ပြွားတယ်
မနစ်ကဒီအချိန်မှာမွန်ပြည်သက်ပါတီကနေကျင်းပတဲ့မွန်မျိုးရမ်းနေခန္ဓာကိုစင့်အားနဲ့ကျင်းပခြင်းမပြုဖို့တပ်မတော်ကနေတားဆီးပိတ်ပင်ခဲ့တယ်လို့လိုက်နာမှုမရှိတဲ့အတွက်မွန်ပြည်သက်ကောက်ခွန်စခန်း3ခုကိုတင်ပတ်ခဲ့ပါတယ်။မွန်ပြည်သက်ခြေပြုရွာဒေသတွေမှာလည်းတပ်မတော်ကလည်းအကြောင်းကြားခြင်းမရှိဘဲဝင်ထွက်မှုတွေလှုပ်ဆောင်နေခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်သက်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုတော့မရှိခဲ့ပါဘူး။ဇန်နဝါရီလ23ရက်နေ့မှာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်သုံးမွန်ခေါင်းဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးမကြာခင်တနင်္ဂနွေလုံးဆိုင်ရာပြည်ကတက္ကသိုလ်မှရစရေးသဘောတူစာချုပ် NCA လက်မှတ်ရေးသိုးမှဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးသိုးသွားမဲ့အချိန်ဒီပေါ်မွန်နိုင်ငံရေးလိမ့်လာသုံးသက်သူနိုင်မင်းမင်းနယ်ကအခုလိုသုံးသက်ထားပါတယ်။
ကောင်းကျိုးအရပါဖြစ်လာမလဲဆိုတော့နိုင်ငံရေးရဒီမှာရှိတဲ့အဖွဲ့အစည်းတွေနဲ့ပေါင်းစည်းဆက်ဆံပြီးတော့လောက်ဆောင်တာကိုခန်းနာတာပါလေမင်းတို့ဒီကြက်လေးလူလူလတ်လတ်လေးဖြစ်လာမယ်လို့ပါချာတော့ပြည့်ပြင်ထားရတဲ့အခွင့်အရေးချုပ်တယ်ဆိုရဲတန်ပြီးတော့ပြည်လားနာမယ်တဘောမျိုးနေရာမျိုးပါလို့ရှိတယ်
။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး ATU တို့ဟာ UNSC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့မှပါဝင်နေတယ်လို့တကယ်လို့ NCA လက်မှတ်ရေးသိုးခဲ့ရင် UNSC အတွင်းရှေ့သွားဖို့ဟာခက်ခဲမဲ့အခြေအနေမှရှိနေပါတယ်။မွန်ပြည်သက်ပါတီ NNSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး ATU တို့ဟာဖေဖော်ဝါရီလ10ရက်နေ့မတိုင်မီ NCA လက်မှတ်ရေးသိုးသွားမယ်လို့လာဟုဒီမိုကရက်တစ်အစည်းအရုံးထိပ်ပိုင်းခေါင်းဆောင်တွေကမီဒီယာတွေကိုပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ